ချမ်းဖက်အဒီရုံနေဖြစ်ပြီးလူအသေးပြောင်းရှိခဲ့တဲ့မိထီလာမျိုးမှာပုံမှန်144နဲ့စီအုပ်ချုပ်ရေးထုတ်ပြီးထိန်းသိမ်းနေချိန်မှာပဲမတိမငိမ့်အခြေအနေတွေဟာရန်ကုန်နေပြည်တော်တို့နဲ့တိတ်မဝေးလာတဲ့ဒေသတွေစီမှာပြန့်နှံ့ဖြစ်ပွားနေပါတယ်။အထူးသဖြင့်တော့ရန်ကုန်မြို့နယ်ပိုင်း50လောက်ဖက်ဝေးတဲ့ပဲခူးမြို့အနောက်ဖက်ခြမ်းကဇီကုံကျိုပင်ကောက်အုပ်ဖို့နဲ့မင်းလာမြို့နယ်တွေမှာပလီဝတ်ပြူကျောင်းတွေကိုမိရှုဖြစ်စီတာနေအိမ်နဲ့ဆိုင်ငန်းတွေကိုဖျက်ဆီးလာကြတာတွေကြောင့်ပုံမှန်144ထုတ်ပြန်ထားပါတယ်။ပြည်မြို့မှာတော့ဒေသခံလူငယ်တွေစုဝေးပြီးလုံညုံရစ်တော်ဝင်ယူထားကြတယ်လို့ဒေသခံတွေကပြောပါတယ်။အုပ်ဖို့မြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုမှာပါဝင်ခဲ့တယ်လို့တန်ရရှိသူ၅ဦးကိုဖမ်းဆီးထားတဲ့အကြောင်းဒီကနေ့ထုတ်အစိုးရသတင်းစာတွေမှာဖော်ပြထားပါတယ်။မေထီလာမြို့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ကမှရှိနေသူတွေကိုသိထားပြီးဖြစ်တယ်လို့ပြစ်မှုကျူးလွန်တယ်လို့တန်ရရှိသူတွေကိုဖမ်းဆီးထိန်းသိမ်းထားတာတွေရှိတယ်လို့လည်းတော်ဝင်ရှိသူတွေကပြောထားပါတယ်။ဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာပါဝင်ကျူးလွန်သူတွေကိုဖမ်းဆီးပြီးဥပဒေအရအပြစ်ပေးရေးယူပါလို့ကုလသမဂ္ဂကတိုက်တွန်းထားတယ်လို့ပရိပခါတွေပြန့်နှံ့လာတဲ့ပေါ်ဆိုရင်လည်းအကြောင်းအမေရိကန်ပြည်ထောင်စုကပြောထားပါတယ်မြန်မာနိုင်ငံထဲမှာရောက်နေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အကြမ်းဖက်ပြည်ပခါဖြစ်နိုင်မွယ်ရှိတဲ့နေရာတွေစီမသွားလာဘဲရှောင်ရှားဖို့ရန်ကုန်အမေရိကန်တန်ယုံကသတိပေးချက်ကိုလည်းထုတ်ပြန်ထားပါတယ်ဒီတော့တင်မှာပဲအစ္စလာမ်ဘာသာဝင်တွေရဲ့အသက်အိုးအိမ်စီစဉ်တွေလုံခြုံမှုကင်းမဲ့လာတဲ့အခြေအနေဖြစ်လာတာကိုကာကွယ်ဆောင်ရှောက်ပေးဖို့မြန်မာနိုင်ငံလုံးဆိုင်အစ္စလာမ်ဘာသာရေးအဖွဲ့ကနိုင်ငံတော်သမ္မတရုံးကိုဒီကနေ့မှာပဲပန်ကြားလိုက်ပါတယ်ဒါဟာဘာသာဝင်တစ်ခုအကြဖြစ်တဲ့ပြဿနာမဟုတ်ပဲတည်ငြိမ်အေးချမ်းတဲ့အခြေအနေကိုဖျက်လို့ဖျက်ဆီးလုပ်ချင်တဲ့လူတစုကဘာသာရေးကိုကုလုံးလုပ်ပြီးအကြဖက်တဲ့လုပ်ရဖြစ်တယ်လို့အစ္စလာမ်ဘာသာရေးအဖွဲ့ကပြောပါတယ်